သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောရရှိများခင်ဗျာဂျာတာပဒီနေ့ကဒန်မတ်ပါလီမန်ကခိုလွန်ခွင့်တောင်းသူများကိုဥရောပအပြင်ဘက်ကတာရီယာနိုင်ငံကိုတင်ပို့ဖို့ဥပဒေကိုဒန်မတ်ပါလီမန်ကအတည်ပြုလိုက်ပြီဖြစ်ပါတယ်။ Immigration စနစ်နဲ့ပတ်သက်ရင်ဒန်မတ်နိုင်ငံကဒေသတွင်းမှာပြင်းထန်တဲ့စနစ်ကိုကျဉ်းသုံးလို့ UN နဲ့ဥရောပကော်မရှင်ရဲ့ပြည်ထင်ရှုံချမှုကိုခံနေရပါတယ်။ဒန်မတ်ရဲ့ဥပဒေပြုသူများကအစိုးရကိုလုတ်ပိုင်ခွင့်ပေးမဲ့ဒုက္ခသည်တွေကိုဒန်မတ်မြေမှဖယ်ရှားပြီးဒုက္ခသည်စခန်းတွေရှိတဲ့ဒန်မတ်ရဲ့မိတ်ဖက်နိုင်ငံတွေကိုရွှေ့ပြောင်းပေးပြီးအဲ့ဒီဒုက္ခသည်တွေရဲ့အမှုကိစ္စကိုကြားနာနိုင်မှာဖြစ်ပြီးစစ်မှန်ရင်နေထိုင်ခွင့်ရဖို့မျှော်လင့်ချက်ရှိမှာဖြစ်ပါတယ်။ဒါကဥရောပသမဂ္ဂရဲ့ migration နဲ့ခိုလွင်ခွင့်တောင်းသူများနဲ့ပတ်သက်တဲ့ဥပဒေကိုပြန်လည်မွမ်းမံဖို့လှုံ့ဆော်နေတာကနေခွဲထွက်သွားတာဖြစ်ပါတယ်။ခိုလွင်ခွင့်တောင်းဖို့ရပိုင်ခွင့်ကဥရောပအုပ်စုရဲ့အခြေခံအကြဆုံးအချက်ဖြစ်တယ်လို့ဥရောပရဲ့ပြည်ထရေးရာကမရှင်နာရဲ့ပြောခွင့်ရှိသူ Elder Ben Yates ကပြောဆိုပါတယ
် External processing of asylum claims raises fundamental questions about both the access to asylum procedures and effective access to protection. It is not possible under existing EU rules or proposals under the new pact on migration and asylum.
ဒီပါမှာစီမံလှုပ်ဆောင်တာကခိုလွင်ခွင့်တောင်းဖို့အတွက်အခြေခံကြတဲ့ခိုလွင်ခွင့်အတွက်လုတ်ကင်ပုံနဲ့အကာအကွယ်ပေးဖို့သိရောက်တဲ့ရပိုင်နိုင်ဖို့အတွက်မေးခွန်းတွေရှိနေပါတယ်။ဒါကယခုရှိနေတဲ့ EU စီမင်းတွေဒါမှမဟုတ်အခုအကြံပြုနေတဲ့ Migration and Asylum အသစ်သဘောတူညီချက်အောက်မှာဒါကမဖြစ်နိုင်ပါဘူး။ယခု migration နဲ့ asylum သဘောတူညီချက်ကကမရှင်ရဲ့အချံပြူချက်ကခိုလွန်ခွင့်ရပိုင်ခွင့်က EU ရဲ့အာမခံချက်ပေးတဲ့ပဒိညင်ပေါ်မှာအခြေခံထားတာဖြစ်ပါလေ Social Democratic Party ရဲ့ရည်မှန်းချက်ကခိုလွန်ခွင့်တောင်းခွင့်လုံးဝမရှိတာဖြစ်ပါလေဒုက္ခသည်တွေကိုကမ္ဘာကုလသမဂ္ဂကဝေစုခွဲပေးတဲ့စနစ်ထဲကဒုက္ခသည်တွေကိုလက်ခံဖို့ကလွဲရင်ပါယခုအချံပြူချက်ကိုSocial Democratic Party အမတ်နဲ့ပါလီမန်ရဲ့ Immigration and Integration Committee ဝင်လည်းဖြစ်တဲ့ Rasmu Stockland ကကာကွယ်ပြောဆိုပါတယ်
။ Little more than 50% that arrived in Denmark last year, they didn't have a need for seeking asylum. They were migrants that were hoping for a better life and I understand that and I think that makes sense.
Denmark ကယခင်နှစ်ကရောက်လာတဲ့50ရာခိုင်နှုန်းကျော်လေးကသူတို့မှာခိုလွင်ခွင့်တောင်းဖို့မလိုအပ်ခဲ့ပါဘူး။သူတို့ကပုံမကောင်းမွန်တဲ့ဘဝမျိုးကိုရှာနေတဲ့ migrant တွေဖြစ်ပါတယ်။ကျွန်တော်တို့နားလည်ပါတယ်။ပြီးတော့ဒါကအဓိပ္ပာယ်ရှိပါတယ်။ဒါပေမဲ့ Denmark မှာနေထိုင်ခွင့်ရဖို့အတွက်ဒါကမလုံလောက်ပါဘူး။မကြာမီက Denmark နိုင်ငံဟာသတင်းကောင်းစည်းတွေမှာနာမည်ကြီးခဲ့တာက Syria ရဲ့တချို့ဒေသတွေကိုလုံခြုံမှုရှိတယ်လို့ကြေညာခဲ့ပြီးစီရင်ဒုက္ခသည်တချို့ရဲ့နေထိုင်ခွင့်ကိုရုပ်သိမ်းခဲ့လို့ဖြစ်ပါတယ်။ပြီးတော့ယခုညွန့်ပေါင်းအဖွဲ့ရဲ့ရည်တည်မှုကို2015ခုကဥရောပကိုအစုအပြုံလိုက်ဒုက္ခသည်တွေလာရောက်တဲ့အချိန်ကလက်ဝဲစွန်းအမျိုးသားရေးပါတီရဲ့ရည်တည်မှုနဲ့နှိုင်းယှဉ်ခံရပါတယ်။ယခင်လကဒန်မတ်ကိုဒီဥပဒေကိုမပြဋ္ဌာန်းဖို့ကမ္ဘာကုလသမဂ္ဂဒုက္ခသည်အေဂျင်စီကတောင်းဆိုလိုက်ပြီးဒါကနိုင်ငံကိုလူမျိုးရေးနဲ့ပတ်သက်လာရင်အောက်ဆုံးကိုရောက်သွားပြီးတခြားနိုင်ငံတွေကလည်းလိုက်လုံမှာကိုစိုးရိမ်လို့ဖြစ်ပါတယ်။ဒါပေမဲ့ဒီပြိုင်ပွဲမှာတကယ်တမ်းရှေ့ပြေးနေတာကဩစတြေးလျဖြစ်ပါတယ်။စီးပွားရေးအတွက်ခိုလွန်ခွင့်တောင်းမဲ့မာဂရက်တွေကိုဩစတြေးလျကဟန်တားတဲ့ပုံစံကိုဒန်မတ်တာဝန်ရှိသူတွေကအမြဲတမ်းလိုက်နာရမယ့်ဥပမာအနေနဲ့လက်ညှိုးထိုးပြခဲ့တာကနှစ်ပေါင်းများစွာရှိနေပါပြီ။မကြာမီကကမ်းလွန်ဒေသမှာဒုက္ခသည်များကိုပို့စီစစ်တာကလုံခြုံမှုနဲ့ကာကွယ်မှုကိုချီးကပ်သူများရဲ့ရပိုင်ခွင့်ကိုရော့ပါးစေတဲ့ဆိုပြီး UNCR ရဲ့ Du High Commissioner Gillian Triggs ကရှုံးချပြောဆိုပါတယ်။ဒါပေမဲ့Mr. Stockland ပြောတာကတော့ကမ္ဘာတဝန်းမှာရှိတဲ့ဒုက္ခသည်စခန်းတွေကို ထောက်ပံ့မှုပေးဖို့အရင်းနှီးတွေကိုသက်သာစေမယ်လို့ပြောဆိုပါတယ
် When people realize that they will have to be sent back to a country outside Europe if they arrive in Denmark they will stop going to Denmark and that will mean that they will stop putting themselves in a dangerous situation on the Mediterranean Sea
and သူတို့ရောက်လာတဲ့အခါသူတို့ကိုဥရောပအပြင်ဘက်ကနိုင်ငံကိုအပို့ခံရတယ်ဆိုတာလူတွေသိလာခဲ့ရင်သူတို့ဒန်မတ်ကိုသွားတာရက်သွားမှာပါပြီးတော့ဒါကဘာကိုဆိုလို့လဲဆိုရင် Mediterranean ဘင်းနယ်မှာသူတို့ကိုသူတို့ဘေးအနေရှိတဲ့အခြေအနေကိုပို့တာရက်သွားမှာဖြစ်ပြီးလူကုန်ကူးသူတွေကိုငွေမြောက်များစွာပေးရတဲ့ငွေဖြုန်းတီးမှုတွေလည်းရက်သွားမှာပါ2014ခုနှစ်ကဒုက္ခသည်2000ကျော်ကပင်လယ်ပြင်ကိုဖျက်ကူးရင်းအသက်သေဆုံးခဲ့ကြပါတယ်2015ခုနှစ်က EU ကိုရောက်လာတဲ့လူတသန်းကျော်ထဲကအများစုဟာ serious စစ်ပွဲတွေကဘေးအန္တရာယ်များတဲ့အခြေအနေတွေကနေလွတ်မြောက်ဖို့အတွက်ထွက်ပြေးလာသူများဖြစ်ပါတယ်။ Refugee Welcome အခွင့်အရေးအဖွဲ့ကိုတွေးရှိသူ Michela Bendixen ကဒီဥပဒေသစ်က Stockland ပြောသလိုဖြစ်လာမှာမဟုတ်ဘူးလို့ဆိုပါတယ်
။ Well, first of all, it's nonsense to say that it's going to stop sea crossings because it will not
ကောင်းပါပြီပင်လယ်ကနေဖြတ်သန်းလာတာကိုရပ်သွားမယ်ဆိုတာကလုံးဝအတိတ်ပဲမရှိပါဘူးဘာကြောင့်လဲဆိုတော့နိုင်ငံသားကစခန်းတွင်မရောက်ပဲခိုလွင်ခွင့်တောင်းဖို့ကမဖြစ်နိုင်လို့ပါဒါကြောင့်လူတွေပင်လယ်ကိုမြည်သည့်နည်းနဲ့မဆိုဖြတ်သန်းရမှာပါဒါကြောင့်ဒါကိုလူသားချင်းစာနာမှုလို့ပြောတာကလုံးဝအတိတ်ပဲမရှိပါဘူးဒန်မတ်နိုင်ငံမှာဒုက္ခသည်ဖြစ်လျှောက်လွှာတင်ဖို့ကဒန်မတ်နေသားမှရှိမှသာလှုပ်ဆောင်လို့ရပါတယ်။ယခုဥပဒေသစ်ကိုလူသားချင်းစာနာမှုဆိုတဲ့ဘောင်သွင်းတာကို Miss Bedingson ကအပြစ်ပြောဆိုနေပါတယ်
။ I mean look at all the replies from a total amount of humanitarian organizations. Nobody
ကျွန်မဆိုလိုတာကလူသားချင်းစာနာမှုအဖွဲ့အစည်းတွေစီကပြန်ကြားမှုအားလုံးကိုကြည့်ပါ။ဒါကလူသားချင်းစာနာမှုပိုဖြစ်တယ်ဆိုတာကိုဘယ်သူကမှသဘောမတူပါဘူး။ဒါကြောင့်အစိုးရကမှားနေပါတယ်ဒန်မတ်ရဲ့ immigration ဝန်ကြီးပြောတာကတော့ခိုလွန်ခွင့်စနစ်အသေးရဲ့အသေးစိတ်ကိုတင်မပြနိုင်ခင်မှာအစိုးရအနေနဲ့ဥပဒေရေးရာဘောင်ခတ်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်အဲ့ဒီအချိန်မှာပဲ Nordic နိုင်ငံတွေရဲ့မိတ်ဖက်နိုင်ငံတွေနဲ့သဘောတူညီမှုမရနိုင်သေးပေမဲ့ Stockland ပြောတာကတော့သူ့အနေနဲ့သင်တော်မဲ့သူအတော်များများနဲ့ညှိနှိုင်းနေပြီးအဲ့ဒီထဲကတနိုင်ငံကရဝမ်ဒါဖြစ်ပါတယ်။နောက်လိုရမယ့်ခြေလှမ်းကိုမဆုံးဖြတ်မီ EU ကော်မရှင်ကဒန်မတ်ရဲ့ဥပဒေသစ်ကိုသတိကြီးစွာဖြင့်ဆန်းစစ်ရမှာဖြစ်ပါတယ်။သောရရှိများခင်ဗျာ SBS သတင်းဌာနကနာရင်းဆီလ်ဗာရဲ့ဆမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြွေးနားဆင်နိုင်ပါပြီ။စက်တန်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ